ပညာတရား၌ကျင့်လည်ခြင်းအကြောင်းအဖက်အခိုင်းငါအငယ်16ကနေ19ကျမ်းမှာဖော်ပြထားတဲ့အချက်ကိုဆက်ပြီးလေ့လာကြပါစို့အဖက်အခိုင်းငါအငယ်16ကနေ19အထိကိုကျွန်တော်ဖတ်ပြပါမယ်ယခုနေ့ရက်ကာလတို့သည်စိုးရောက်သောကြောင့်ကာလအချိန်ကိုရွေးနှောက်ကြလော့ထို့ကြောင့်တတိမရှိသောသူမဖြစ်တခင်ဖျား၏အလိုတော်ရှိရာကိုပိုင်းခြား၍တည်သောသူဖြစ်ကြလော့လို့ယုံကြည်သူတို့ကိုတိုက်တွန်းနှုတ်ဆော်ထားပါတယ်ယခုနေ့ရက်ကာလတို့သည်စိုးရောက်သောကြောင့်ကာလအချိန်ကိုရွေးနှောက်ကြလော့လို့ယုံကြည်သူတို့ကိုပြောထားတဲ့အတိုင်းအချိန်ကိုအကျိုးရှိစွာကျွန်တော်တို့အသုံးပြုရမှာဖြစ်တယ်ကာလအချိန်ဆိုတာတတ်မှတ်ချက်ရှိတဲ့အတိုင်းအတာကန့်သတ်ချက်ရှိတဲ့အတိုင်းအတာဖြစ်ကြောင်းကျွန်တော်တို့သိကြမှာပါဒီလောကမှာကျွန်တော်တို့အသက်ရှင်ရမယ့်အချိန်ကာလဟာတတ်မှတ်ချက်ရှိတယ်ဒါကြောင့်အချိန်ကိုအကျိုးရှိစွာဖျားသခင်ဘုန်းတော်ထင်ရှားဖို့အသုံးပြုဖို့ယံအဖက်အခိုင်းငါအငယ်15ကနေ19ကျားမှာယုံကြည်သူတို့ကိုတိုက်တွန်းနှိုးဆော်နေခြင်းဖြစ်ပါတယ်ဒီလောကမှာယုံကြည်သူကျွန်တော်တို့အသက်ရှင်ရမယ့်နေ့ရက်အချိန်ကာလကိုကျွန်တော်တို့မမွေးမိကြတဲ့ကဖယားသခင်ကမိမိအချုပ်အခြားအာဏာတော်အပြင်တတ်မှတ်ထားပြီးသားဖြစ်ကြောင်းတမန်ကျမ်းစာမှာကျွန်တော်တို့တွေ့ရပါတယ်။ကျမ်းပိုက်အချို့ကိုကျွန်တော်တို့ကြည့်မယ်ဆိုရင်စာလံ139အငယ်15ကနေ16ကျမ်းမှာအခုလိုဖော်ပြထားပါတယ်။မထင်ရှားသောအရာ၌အကျွန်ုပ်ကိုဖန်ဆင်း၍မိကြီးအုပ်အရာ၌စေ့ဆက်စွာပြုပြင်တော်မူသောအခါအကျွန်ုပ်ဤကိုယ်ခန္ဓာသည်ရှေ့တော်၌ထင်ရှားလျက်ရှိပါ၏။မစုံလင်သေးသောအကျွန်ုပ်၏အလုံးအထွေးကိုလည်းကိုတော်သည်ကြည့်ရှု၍မြင်တော်မူပြီးထိုအရာတို့ကိုပြုပြင်၍တစုံတစ်ခုမျှမရှိမီကာလတွင်ကိုတော်၏စည်ရင်း၌အကုန်အစင်မှတ်သားလျက်ရှိကြပါ၏လို့အာတိအလင်းဖော်ပြထားပါသည်ကျွန်တော်တို့မမွေးမိကြတဲ့ကကျွန်တော်ရဲ့ကိုယ်ခန္ဓာအချို့အစားမွေးဖွားမဲ့နေ့အသက်ရှင်ရမယ့်အချိန်ကာလအလုံးကိုဖခင်သခင်တတ်မှတ်တော်မူပြီးဖြစ်တယ်တမန်တော်ဝတ္ထုအခန်း18အငယ်25ကနေ26ကျားမှာလဲလူသားအားလုံးရဲ့ထွက်သက်ဝင်သက်ဟာဖယားသခင်လက်တော်ထဲမှာရှိနေတဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ဒါအပြင်ကျွန်တော်မွေးဖွားမဲ့အချိန်နဲ့သေရမဲ့အချိန်သာမကဘူး။ကျွန်တော်ဘယ်လိုမျိုးနွယ်စုမှမွေးဖွားရမလဲဆိုတာကိုလည်းဖယားသခင်တတ်မှတ်တော်မူကြောင်းကျွန်တော်တွေ့ရပါတယ်။ဒါကြောင့်သင်ဟာဘယ်လိုမျိုးပဲဖြစ်ဖြစ်ဖယားသခင်အလိုတော်အတိုင်းအဲ့ဒီလူမျိုးဖြစ်လာတာပါ။ဒါကြောင့်ကိုယ်အမျိုးကိုယ်ဖြစ်တည်နေတဲ့အမျိုးကိုဂုဏ်ယူရမယ်။ဒါပေမဲ့ကိုယ်နဲ့အမျိုးမတူတဲ့အခြားလူမျိုးတွေကိုမထီမဲ့မင်မပြုတ်ရဘူး။မထီမဲ့မင်ပြုတ်ရင်တော့ဖန်ဆင်းတော်မူသောဖယားသခင်ကိုမထီမဲ့မင်ပြုတ်ရရောက်တယ်။ဖယားသခင်ရှေ့တော်မှာလူမျိုးနှမျိုးပဲရှိတယ်။အဲ့ဒီလူမျိုးနှမျိုးကတော့ပညာမဲ့နဲ့ပညာရှိသင်ဘယ်အမျိုးအစားထဲမှာပါနေသလဲပညာမဲ့အမျိုးထဲမှာလားပညာရှိအမျိုးထဲမှာလားပညာမဲ့ဆိုတာကိုယ့်ရဲ့ဖန်ဆင်းရှင်ဖယားသခင်ကိုညင်းပယ်တဲ့သူပညာရှိဆိုတာကိုယ့်ရဲ့ဖန်ဆင်းရှင်ဖယားသခင်နဲ့တိကျွမ်းပြီးစကားတော်ကိုနားထောင်တဲ့သူကိုဆိုလိုပါတယ်အဖက်အခိုင်းငါအငယ်15ကနေ19အရပညာရှိယုံကြည်သူကနံပါတ်1မိမိအသက်ရှင်ရမယ့်ပုံစံကိုသိတယ်နံပါတ်2အသက်ရှင်ရမယ့်အချိန်ကာလကန့်သတ်ချက်ရှိကြောင်းသိတယ်။နံပါတ်3မိမိအသက်တာအတွက်ဘုရားသခင်အလိုတော်ကိုသိတယ်။နံပါတ်1အချက်ကိုကြည့်မယ်ဆိုရင်ပညာရှိယုံကြည်သူကမိမိအသက်ရှင်ရမယ့်ပုံစံမှာဘုရားသခင်နှုတ်ကပတ်တော်နဲ့အညီအသက်ရှင်ရမယ်ဆိုတာကိုသိတယ်။မိမိရဲ့ပြုမှုကြင့်ကြံနေထိုင်ပုံဟာဘုရားသခင်အလိုတော်နဲ့မကိုက်ညီတဲ့အချက်တွေရှိကြောင်းသိရှိခဲ့ရင်အပြစ်ဝင်ချတောင်းပန်ပြီးပြုပြင်ရမယ့်အရာအတွေ့ဘလို့အဖို့အခမျိုးပဲပေးရပြုပြင်ဖို့အစဉ်သင့်ရှိနေပြီးအလိုတော်နဲ့ညီအောင်အသက်ရှင်တယ်နံပါတ်1အချက်ကိုကြည့်မယ်ဆိုရင်ပညာရှိယုံကြည်သူကဒီလောကမှာသူအသက်ရှင်ရမယ့်အချိန်ကာလဟာကန့်သတ်ချက်ရှိတယ်ဆိုတာကိုသိပြီးအချိန်ကိုအကျိုးရှိစွာဖယားသခင်ဘုန်းတော်ထင်ရှားဖို့အသုံးပြုတယ်ပညာရှိယုံကြည်သူဆိုတာအချိန်ကိုတန်ဖိုးထားတဲ့သူဖြစ်တယ်။ယုံကြည်သူတိုင်းအတွက်အချိန်ဟာအခွင့်အရေးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့အသက်ရှင်ရမယ့်အချိန်ဟာကန့်သတ်ချက်အတိုင်းအတာရှိနေတဲ့အတွက်ကြောင့်ဖြစ်ပါတယ်။ယုံကြည်သူတိုင်းအတွက်အခွင့်အရေးဟာမနှက်ဖျံမဟုတ်ဘူး။ယခုပင်ဖြစ်တယ်။ ရာကုတ်အခိုင်လေးအငယ်ဆက်လေးမှာအခုလိုဖော်ပြထားပါတယ်။နတ်ဘာနေ၌အဘယ်သို့ဖြစ်မည်ကိုတင်တို့မသိကြ။တင်တို့အသက်သည်အဘယ်သို့သောအရာဖြစ်သည်။ခဏထင်ရှားပြီးမှကွယ်ပြောက်တတ်သောအခိုးအငွေ့ဖြစ်၏လို့အတိအလင်းဖော်ပြထားပါတယ်။ဒါကြောင့်ယုံကြည်သူတိုင်းအတွက်ဘုရားသခင်အလိုတော်နှင့်အညီအသက်ရှင်ရမယ့်အချိန်ဟာယခုပြန်ဖြစ်ပါတယ်။မနဲ့ပြန်ကိုမဆောင်ပါနဲ့။ဒီနေ့တရက်အတွင်းမှာတောင်ကျွန်တော်တို့ဘာဖြစ်မလဲဆိုတာကိုမသိဘူး။တုတ်တန်ချမ်းအခိုင်း29အငယ်1မှာအခုလိုတတိပေးထားပါတယ်။နတ်ဘာနေ့ကိုအမိပြု၍မဝါကြွားနဲ့တရက်အတွင်းတွင်အဘယ်သို့ဖြစ်လိမ့်မည်ကိုမသိနိုင်လို့တွေးရပါတယ်။ဒါကြောင့်ဖယားသခင်အလိုတော်အတိုင်းကျွန်တော်တို့အသက်ရှင်ရမယ့်အခွင့်အရေးဟာယခုအချိန်ဖြစ်ပါတယ်။အဖက်အခိုင်းကအငယ်16မှာယခုနေ့ရက်ကာလတို့သည်စိုးရောက်သောကြောင့်ကာလအချိန်ကိုရွေးနှောက်ကြလောလို့ယုံကြည်သူတို့ကိုတိုက်တွန်းနှိုးဆော်ထားပါတယ်။အဖက်အခိုင်းလေးအငယ်ဆက်လေးမှာစာရမဏတ်ကယုံကြည်သူတို့ကိုလှဲ့စားဖို့သူ့ရဲ့လူတို့ကိုစေလွတ်ကြောင်းတွေ့ရပါတယ်။ကနဦးအသင်းတော်ကာလကနေယနေ့တိုင်အောင်စာရမဏတ်နဲ့ဘုရားသခင်ကိုညှင်းပယ်သောသူတို့ကယုံကြည်သူတို့ကိုနေအမျိုးမျိုးနဲ့တိုက်ခိုက်လျက်ရှိနေပါတယ်။တိမောသေဩဝါဒစာဒုတိယဆောင်အခိုင်း3အငယ်23မှာစိုးညစ်သောသူလှဲ့ပြားသောသူတို့မူကားသူတပားကို၎င်းကိုယ်ကို၎င်းလှဲ့ပြား၍စိုးညစ်ခြင်း၌တရွေ့၍တိုးပွားကြလိမ့်မည်လို့အတိအလင်းဖော်ပြထားပါတယ်။တမန်ကျမ်းစာမှာကြိုတင်ပြောထားတဲ့အတိုင်းစိုးညစ်တဲ့အမှုအမျိုးမျိုးဟာတိုးပွားလာလျက်ရှိနေပါတယ်။အခုကွန်ပျူတာခေတ်ကိုကျွန်တော်တို့ရောက်လာတာနဲ့အညီမီဒီယာသတင်းစနစ်ဟာလည်းအရင်တုန်းကတည်းအစပေါင်းများစွာမြန်ဆန်းလာပါတယ်။ခေတ်နေပညာတိုးတက်လာတာနဲ့အမျှအဖိုးတန်လာတဲ့ကျွန်တော်တို့ရဲ့အချိန်ကိုပြုံးဖို့စာရမဏတ်ရဲ့လှဲ့ွက်တွေလည်းအရင်ကတည်းပိုပြီးတော့များလာပါတယ်။စာရမဏတ်ရဲ့တမန်တွေကခေတ်နေပညာကိုအသုံးပြုပြီးမာယွင်းတဲ့အယူဝါဒတွေမြင့်ညံ့တဲ့အရာတွေကိုစက္ကန့်ပိုင်းအတွင်းမှာတကပါလုံးကိုပြန့်ဝေလျက်ရှိနေပါတယ်။ဒါကြောင့်ယခုနေ့ရက်ကာလတို့သည်စိုးရုပ်သောကြောင့်ကာလအချိန်ကိုရွေးနှောက်ကြလောလို့တမန်ကျမ်းစာမှာယုံကြည်သူတို့ကိုတတိပေးထားတဲ့အတိုင်းအချိန်ကိုကျွန်တော်တို့ရွေးနှောက်ရမှာဖြစ်ပါတယ်။အချိန်ကိုရွေးနှောက်တယ်ဆိုတာအချိန်ကိုအလဟာတမပြုံးတီးပဲဖယားသခင်ဘုန်းတော်ထင်ရှားဖို့အလိုတော်နဲ့အညီအသက်ရှင်ခြင်းကိုဆိုလိုပါတယ်။နေ့တိုင်းဖယားသခင်အလိုတော်နဲ့အညီအသက်ရှင်နိုင်ဖို့တင့်ကိုဖယားသခင်ကောင်းချီးပေးနေပါတယ်။တင့်ရှိမှာတံပိုးမပြတ်နိုင်တဲ့အချိန်ကောင်းအခါမြတ်များကိုနေ့တိုင်းဖယားသခင်ပေးနေပါတယ်။အဲ့ဒါကိုဖယားသခင်ဘုန်းတော်အတွက်အသုံးပြုပါ။ယုံကြည်သူအချို့ကဖယားသခင်အမှုတော်ကိုစောင့်မယ်။ဖယားသခင်ကိုချီးမွမ်းမယ်။ဆုတောင်းခြင်းအစီအစဉ်မှာပါဝင်မယ်။ဧဝံဂေလိဝင်ငှမယ်။စံစာဖတ်မယ်။စသဖြင့်ပြောဆိုတတ်ကြပေမဲ့တခါမှလက်တွေ့မလုပ်ဖြစ်ကြဘူး။ဘာမဟုတ်တဲ့အရာတွေအတွက်တော့အမြဲတမ်းအချိန်ပေးနိုင်တဲ့ယုံကြည်သူများစွာရှိနေပါတယ်။ဖယားသခင်အလိုတော်ကိုဆောင်ဖို့ကြတော့နောက်မှအားတဲ့အခါကျမှအစဉ်ပြေမှစသဖြင့်စင်ကြင်အမျိုးမျိုးပေးတတ်တဲ့ယုံကြည်သူအချို့ရှိနေပါတယ်။လောကမှာအမိုက်မဲဆုံးပုံကိုဟာဘလို့ပုံကိုမျိုးလဲဆိုတာမိတ်ဆွေသိပါသလား။အချိန်ကိုအလဟာတဖြုံးတီးတဲ့သူဟာဒီလောကမှာအမိုက်မဲဆုံးပုံကိုဖြစ်ပါတယ်။ဂလာတိအခန်း6အငယ်30မှာဖယားသခင်အလိုတော်ကိုဆောင်ဖို့အခွင့်တို့ရတာကိုလက်တွေ့အသုံးချဖို့ယုံကြည်သူတို့ကိုတိုက်တွန်းထားပါတယ်။ဖယားသခင်အလိုတော်ကိုဆောင်ဖို့အသက်ရှင်ရမယ့်အချိန်ဟာမနဲ့ပြန်မဟုတ်ဘူး။အခုဖြစ်ပါတယ်။အခွင့်တို့ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့သူတို့ရဲ့ကြေကွဲစရာဖြစ်ရမှန်အချို့ကိုကျွန်တော်ပြောပြခြင်းပါတယ်။ကပ္ပဦးကျမ်းအခန်း9ကိုကြည့်မယ်ဆိုရင်ရေဘေးအန္တရာယ်ကနေလွတ်မြောက်နိုင်ဖို့ကယ်တင်ခြင်းသင်္ဘောတဲကိုဝင်ကြဖို့ရန်နောဤအပြင်လူတို့ကိုအကြိမ်ကြိမ်ဖယားသခင်တတိပေးတော်မူပါれသို့တော့နောဤရဲ့မိသားစုကလွဲရင်ဘယ်သူမှမဝင်ကြဘူးကယ်တင်ခြင်းသင်္ဘောရဲ့တကားကိုဖယားသခင်ပိတ်လိုက်ရပါတော့တယ်တကားကိုနောက်ထပ်မဖွင့်ပေးတော့ဘူးမဿဲအခိုင်း25အငယ်1ကနေ73ကြားမှာတကားကိုပိတ်ပြီးမှရောက်လာကြတဲ့မိုက်သောတဒုသမီးတို့အတွက်တကားကိုပြန်မဖွင့်ပေးတော့ဘူးတပည့်တော်ဆက်နှပါးတဲကယုဒရှေကာရုဟာသုံးနှစ်ပတ်လုံးအမြင့်ဆုံးသောဖယားခင်သားတော်ယေရှုနဲ့အတူရှိနေခဲ့ပါတယ်။သုံးနှစ်ပတ်လုံးဖြောင့်မတ်တော်မူသောယေရှုနဲ့အတူရှိခဲ့ပါတယ်။ သုံးနှစ်ပတ်လုံးငြိမ်သက်ခြင်းရဲ့အရှင်ယေရှုဖခင်နဲ့အတူရှိခဲ့ပါတယ်။သုံးနှစ်ပတ်လုံးလူတိုင်းကိုတရားစီရင်တော်မူမဲ့ယေရှုနဲ့အတူရှိခဲ့ပါတယ်။သုံးနှစ်ပတ်လုံးကယ်တင်ရှင်ယေရှုဖခင်နဲ့အတူသွားလာရတဲ့အခွင့်အတွေးကိုရပါမယ်။ယေရှုထံတော်ကနေထွက်သွားပြီးကိုယ့်ကိုယ်ကိုကြိုးနဲ့ဆွဲချပြီးတော့တတ်တည်ခဲ့တယ်။နေ့စဉ်နေ့တိုင်းဖခင်သခင်အလိုတော်နဲ့အညီအသက်ရှင်ဖို့အချိန်ကောင်းအခါမြတ်များကိုတနေ့ပြီးတနေ့တည့်ရက်ပြီးတည့်ရက်သင်ကိုဖခင်သခင်ပေးထားပါလျက်နဲ့အဲ့ဒီအခွင့်အရေးကိုတစ်ခုပြီးတစ်ခုလက်လွတ်နေသလားဖခင်သခင်အလိုတော်နဲ့အညီဘယ်တော့အသက်ရှင်မှာလဲသင်ကိုဖခင်သခင်ပေးထားတဲ့ဝိညာဉ်စုကျေးဇူးတွေကိုဘယ်တော့အသုံးပြုမှာလဲသင်အတွက်ဖခင်သခင်တကားဖွင့်နေတော့အလိုတော်နဲ့အညီအသက်ရှင်ပါဖယားသခင်ကတကားကိုပိတ်လိုက်ရင်ပြန်မဖွင့်တော့ဘူးနော်။ကုံလွန်သွားတဲ့အချိန်ကိုကျွန်တော်တို့ပြန်ခေါ်လို့မရတော့ဘူး။ယခုအချိန်ဟာဖယားသခင်ဘုန်းတော်ထင်ရှားဖို့အလိုတော်နဲ့အညီအသက်ရှင်ရမယ့်အချိန်ဖြစ်ပါတယ်။အေဖက်အခိုင်းကအငယ်18ထို့ကြောင့်တတိမရှိသောသူမဖြစ်သခင်ဖယား၏အလိုတော်ရှိရာကိုပိုင်းခြား၍သိသောသူဖြစ်ကြလော့။ဖယားခင်အလိုတော်ကိုဘယ်လိုရှာဖွေပြီးသိရမှာလဲငါမရှာတတ်ဘူးလို့ဆိုတဲ့ယုံကြည်သူအချို့ရှိကောင်းရှိနိုင်ပါတယ်။သင်အတွက်ဖယားသခင်အလိုတော်ဟာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာရှိပါတယ်။တယောက်သောသူကတမန်ကျမ်းစာကိုသူ့ရှေ့မှာချထားပြီးအလိုတော်ကိုဖော်ပြဖို့ဖယားသခင်ထံကိုအခုလိုဆုတောင်းလိုက်တယ်တဲ့။ကိုတော်တားကျွန်တော်မျိုးအတွက်ကိုတော်အလိုတော်ဟာတမန်ကျမ်းစာမှာရှိကြောင်းသိရပါ၏။အခုတမကျန်းစာကိုဖွင့်ပြီးသားရဲ့လက်ညှိုးနဲ့ထောက်မိတဲ့ကျန်းချက်ဟာသားကျွန်တော်မျိုးအတွက်ကိုတော့အလိုတော်ဖြစ်ပါစေဆိုပြီးတော့သူ့မျက်လုံးကိုဖွင့်လိုက်တယ်။သူ့လက်ညှိုးနဲ့ထောက်ထားတဲ့ကျန်းချက်ကိုဖတ်လိုက်တဲ့အခါယူဒရှကာရုတ်ကကိုကိုကိုကြိုးဆွဲချတတ်သေးတဲ့အကြောင်းဖြစ်နေပါတယ်။ဟာဒါတော့မဖြစ်နိုင်ဘူးဆိုပြီးတော့ပြန်ပြီးတော့ဆုတောင်းလိုက်တယ်။နောက်ထပ်သူ့လက်ညှိုးနဲ့ထောက်မိတဲ့ကျန်းချက်ကိုဖတ်လိုက်တဲ့အခါသင်သည်လေထိုနည်းတူပြုလို့ဆိုတဲ့ကြံချက်ဖြစ်နေတယ်ဆိုပဲသင်အတွက်ဘုရားသခင်အလိုတော်ကိုသိဖို့တမန်ကျမ်းစာကိုဖတ်ရှုလေ့လာပါကျွန်တော်ဝင်ခဲ့တဲ့အဖက်အခိုင်းငါးမှာဖော်ပြထားတဲ့အရာတွေဟာသင်အတွက်ဘုရားသခင်အလိုတော်ရှိသောအရာတွေဖြစ်ပါတယ်အတူတူပြန်ပြောရရင်ချစ်ချင်းမြတ်တာ၌ကျင်လည်ဖို့ဘုရားသခင်အလိုတော်ရှိပါတယ်မတရားသောမိထုံနဲ့အမျိုးမျိုးသောကိလေသာညှဉ်းညူးခြင်းကိုရှောင်ဖို့အလိုတော်ရှိပါတယ်အလင်း၌ကျင်လည်ဖို့အလိုတော်ရှိပါတယ်။တမန်ကျမ်းစာမှာဖော်ပြထားတဲ့အလိုတော်များကိုသိဖို့နဲ့နာခံဖို့အလိုတော်ရှိပါတယ်။ဝိညာဉ်တော်နဲ့ပြည့်ဝဖို့အလိုတော်ရှိပါတယ်။အရာရာ၌ကျေးဇူးတော်ကိုချီးမွမ်းဖို့အလိုတော်ရှိပါတယ်။ယေရှုဟာယုံကြည်သူကျွန်တော်တို့အတွက်အကောင်းဆုံးပုံသက်သေဖြစ်ပါတယ်။ယေရှုကငါသည်ကိုယ်အလိုတို့မလိုက်ငါကိုစေလွတ်တော်မူသောခမဲတော်၏အလိုတို့လိုက်၏လို့မိုင်းတော်မူသည့်အတိုင်းယုံကြည်သူကျွန်တော်တို့လည်းနှုတ်ကပတ်တော်မှာဖော်ပြထားတဲ့ဖယားသခင်အလိုတော်ကိုနာခံပြီးအသက်ရှင်ကြပါစို့လို့တိုက်တွန်းနှိုးဆော်အပ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။